တရိုင်းကတော့အတိုင်းကြာရက်ကြီးအုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကို NLD အစိုးရလက်ထက်ပထမဆုံးအကြိမ်အဖြစ်နဲ့အခုလာမယ့်ဒီဇင်ဘာလထဲမှာပြုလုပ်ဖို့ရှိနေပါတယ်။ပြင်ဆင်ထားတဲ့ဥပဒေတရရက်ကြီးအုပ်ချုပ်ရေးမှုတွေကိုလူထုကတိုက်ရိုက်မဲပေးရွေးချယ်ခွင့်ရမယ့်အခွင့်အလမ်းဖြစ်တာကြောင့်ရက်ကြီးအုပ်ချုပ်ရေးမှုတွေကိုပြည်သူ့ဆန္ဒနဲ့အညီစနစ်တကျပြန်ရွေးချယ်နိုင်ဖို့မျှော်လင့်မှုတွေရှိနေပါတယ်။စုံစမ်းမေးမြန်းထားတဲ့မတ်စုမုံကစူးစီးတင်ဆက်ထားပါတယ
်။ဟုတ်ပါတယ်။မြန်မာတနင်္ဂနွေလုံးတိုင်းတာနဲ့တိုင်းဒေသကြီးပြည်နယ်အသီးသီးမှာရှိတဲ့ရက်ွက်အုပ်ချုပ်ရေးမှုနဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုရက်ကြေးအုပ်ချုပ်ရေးမှုနှီးဥပဒေတည်နဲ့အညီပြန်လည်ရွေးချယ်တော့မှာဖြစ်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့လာမယ့်ဒီဇင်ဘာလလောက်မှာရက်ကြေးအုပ်ချုပ်ရေးမှုတည်ရွေးကောက်ပွဲတွေပြုလုပ်နိုင်မှုအခုကတည်းကကြိုတင်ပြင်ဆင်မှုတွေလုပ်နေကြပြီလို့မန္တလေးတိုင်းတွင်းကမြို့နယ်စီပင်သားရဲကော်မတီဥက္ကဋ္ဌတဦးကအခုလိုပြောပြပါတယ်။
ကြံကြည့်တော့တော့ရောက်မယ်ဒီဟုတ်ရလွတ်တော်ကြီးတွေဒီကပြောကြကြရတော့ဆက်နှစ်လာပိုင်းဟိုကျွန်တော်တို့အပြီးရရပါမယ်ဗျာတနင်္ဂနွေလုံးတိုင်းတာနဲ့ဆိုရင်တော့ဒီလာတင်အပြီးလို့သိရပါတယ်အဓိကကတော့အသာကတော့ဟိုအတူတူအုပ်ချုပ်ရေးဦးတည်နေပြီးမှစီမံခန့်ခွဲမယ်လို့ထင်ပါတယ်ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေအရပုံမှန်188အရတိုင်းခရိုင်မြို့နယ်အစစ်အုပ်ချုပ်ရေးမှုတွေကိုအစိုးရကခံထားပေးတာဖြစ်ပြီးဖွဲ့စည်းပုံဥပဒေပုံမှန်189အရဆိုရင်ရက်ကြီးအစစ်အုပ်ချုပ်ရေးမှုတွေကိုရက်ရွာကရွေးချယ်ပေးရတာဖြစ်ပါတယ်။ဒါကြောင့်လဲဒီမိုကရေစီနည်းအရလူထုကရွေးချယ်တဲ့ရက်ကြီးအုပ်ချုပ်ရေးမှုတွေအပေါ်မှာရှိတဲ့တိုင်းမြို့နယ်အုပ်ချုပ်ရေးမှုတွေဟာအစိုးရခံထားသူတွေဖြစ်နေတဲ့အခြေအနေကိုအရက်ဖက်အဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကဝေဖန်တယ်လို့အရင်ရက်ကြီးအုပ်ချုပ်ရေးမှုရွေးကောက်ပွဲနည်းဥပဒေဒီဟာလူလူဆန္ဒနဲ့တိုက်ရိုက်ရွေးချယ်နိုင်ခြင်းမရှိဘူးလို့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဥပဒေအသင်းမှာတော့ဆယ်အင်စုမှုရာအင်စုမှုကိုသာမကရက်ကျဲအုပ်ချုပ်ရေးမှုကိုပါဒေသခံလူလူကတိုက်ရိုက်ရွေးကောက်နိုင်မှာဖြစ်ပါတယ်။ NNI ဆိုရတက်လာချိန်မှာတော့အရင်အစိုးရလက်ထက်တုန်းကရွေးချယ်ခဲ့တဲ့ရက်ကွက်အုပ်ချုပ်ရေးမှုတချို့နဲ့မပြေမလည်မှုတွေရှိခဲ့ပြီးတော့ NNI အနေနဲ့ရက်ရွာအောက်ခြေအထိအာဏာမသက်ရောက်နိုင်ဘူးလို့ဝေဖန်မှုတွေရှိခဲ့ပါတယ်။ဒါကြောင့်လည်းအခုတတိုင်းမြေလုံးအတိုင်းအတာနဲ့ရက်ကျဲအုပ်ချုပ်ရေးမှုပြန်လည်ရွေးချယ်တာဟာကောင်းတဲ့လက္ခဏာဖြစ်ပြီးပြည်သူ့ဆန္ဒနဲ့အညီဒီမိုကရေစီနီးကျလွတ်လပ်စွာရွေးချယ်ခွင့်ဖြစ်ဖို့လိုတယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကအကြံပြုပါတယ်
။ဒီအစိုးရလက်ထက်မှာအဖြစ်အဲ့လိုပြန်ရွေးတယ်ဆိုတော့ဟိုကောင်းကိုယ်ရတော့ရွေးချယ်မှုတွေလူထုကတကယ်တင်ကျင်တဲ့လူတွေပါရွေးနိုင်တယ်ဆိုရင်တော့လူထုဆန္ဒခင်ဟတ်တဲ့လူထုအကျိုးကိုတကယ်လုပ်ပေးမယ်လူထုကရွေးတဲ့ရက်ကြီးပေါ့နော်အုပ်ချုပ်ရေးမှုတွေပေါ်လာရင်တော့တိုင်းပြည်တွေကောင်းတာပေါ့
အခုလိုတနိုင်ငံလုံးအတိုင်းတာနဲ့ရက်ကျဲအုပ်ချုပ်ရေးမှုအသည့်ပြန်လဲရွေးချယ်တင်မြောက်မဲ့အပေါ်ရက်ကျဲအုပ်ချုပ်ရေးမှုအစဉ်အဆက်ရွေးချယ်မှုတွေနဲ့ပတ်သက်ပြီးဒီမိုကရေစီနီးကျပြင်ဆင်ပြောင်းလဲတင်တာတွေကိုလေ့လာသုံးသပ်အကြံပြုနေတဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စီယုံလှုပ်ဆောင်ရေးမှုမတ်တင်စာရှင်းလင်းရေးကတော့သူ့အမြင်အခုလိုပြောပြပါဗ
ျ။ဒီအုပ်ချုပ်ရေးဥပဒေဒီအခုလက်ရှိအခြေအနေအထိကိုဒါပြည်ထရေးလက်အောက်ပေါ့နော်ပြည်ထရေးလက်အောက်ထိုးတဲ့အုပ်ချုပ်ရေးစာပဲအဓိကဦးစီးနေတာဖြစ်တဲ့တကြောင်မလို့အာကောင်းတော့လည်းဖြစ်နိုင်တယ်ဆိုးတော့လည်းဖြစ်နိုင်ကြည်အများကြီးရှိပါတယ်အပိုပြီးကိုစားပြုမှုများလာနိုင်တယ်ဆိုရင်ဟာလည်းရှိနိုင်တယ်တို့ချိန်ထဲမှာလည်းဒီကိုစားပြုမှုတွေကလက်ကင်တုပ်တွေဖြစ်လာနိုင်ကြည်လည်းအများကြီးရှိပါတယ်ဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနအဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုနောက်ခံပေးထားတဲ့ဒီဒီရေးဝန်ကြီးဌာနဒီစစ်တပ်ကခိုင်းတဲ့ဒီလုံခြုံရေးဆိုင်ရာတိစရက်တွေကိုပဲလုပ်ဖို့အတွက်ဒီလူတွေကအသုံးချခံနေဖြစ်လာမလားဆိုတော့ဆိုရင်တည်းလည်းအများကြီးရှိတယ်ဒီအတွက်ကြောင့်မလို့ကျွန်တော်ရက်သက်အဖွဲ့အစည်းတွေကရွေးကောက်ပွဲလုပ်တယ်ဆိုရင်တကယ်ရွေးကောက်ပွဲရဲ့ဒီစနစ်တွေနဲ့အညီဒီမိုကရေစီနီးကျရွေးကောက်ခံနေဖြစ်လာဖို့အတွက်ကိုတိုက်တွန်းတယ်နောက်ပြည်သူတွေပေါ်မှာဒီကိုရီးယားကိုရီးယားကတင်မြှောက်လိုက်တဲ့အုပ်ချုပ်ရေးမှုတွေကိုအဲကိုရီးယားသဘောဆန္ဒကိုပိုဦးစားပေးဖို့ပေါ့နော်ဒီသူတို့ရဲ့ထက်ကလာမဲ့မြို့နယ်အဆင့်ခရိုင်အဆင့်တိုင်းအဆင့်ခန့်အုပ်ချုပ်ရေးမှုတွေရဲ့ခိုင်းတဲ့အလုပ်ကိစ္စတွေဒါတွေထက်ကိုဒီပြည်သူတွေကိုပိုးညံ့လာမှုပေးဖို့ဆိုတော့ဆို
မြန်မာနိုင်ငံမှာအရက်ဖတ်အစိုးရအသွင်ကူးပြောင်းမှုလုပ်ခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံအရရက်ကျဲအုပ်ချုပ်ရေးမှုတွေကိုပြည်သူ့ဆန္ဒအလို့ကြရွေးချယ်နိုင်မှုအတွက်ရက်ကျဲအုပ်ချုပ်ရေးမှုဥပဒေတရက်ကို2012ခုနှစ်ဖေဖော်ဝါရီလအတွင်းကပြည်ထောင်စုလွှတ်တော်မှပြဋ္ဌာန်းခဲ့ပါတယ်။ NND ပါတီအများစုအနိုင်ရလာတဲ့2016လွှတ်တော်မှာတော့ရက်ကျဲအုပ်ချုပ်ရေးမှုရွေးချယ်မှုပုံစံကိုအနည်းငယ်ပြင်ဆင်ပြောင်းလဲပြဋ္ဌာန်းခဲ့ပါတယ်ရှင်။